အမေရိကန်တောင်ကိုရီးယားတို့နဲ့ဆွေးနွေးပြောဆိုမှုငြိမ်းချမ်းရေးထိုးစစ်လုပ်ဖို့မကြသေးခင်ကကမ်းလှမ်းတာဟာနိုင်ငံအင်အားရဲ့ရလဒ်တာဖြစ်ပြီးနိုင်ငံတကာစီးပွားရေးတံခါးရည်ရွယ်မှုချမှတ်ထားတဲ့ဖိအားကြောင့်မဟုတ်ဘူးလို့မြောက်ကိုရီးယားကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအဆုံးသတ်စေဖို့ရည်ရွယ်ပြီးတံခါးရည်ရွယ်မှုတွေချမှတ်ထားတာပါ။အင်ကာနေကမြောက်ကိုရီးယားနိုင်ငံပိုင်ရုပ်သံသတင်းဌာနကနေထုတ်လွှင့်တဲ့စောင်းပါတဲ့မှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့မီလာမှာတွေ့ဆုံဖို့သမ္မတဒေါ်နယ်ထရမ့်ကသဘောတူထားတာအပါအဝင်တောင်ကိုရီးယားအမေရိကန်တို့နဲ့ထိပ်သီးစီးပွဲလုပ်မဲ့အလားအလာတွေနဲ့ပတ်သက်လို့တော့ဘာမှထည့်ပြောမထားပါဘူး။ဒါပေမဲ့လည်းအခုဆောင်းပါးဟာမြောက်ကိုရီးယားအမေရိကန်နဲ့တောင်ကိုရီးယားတို့ကြားတရမန်ဆက်ဆံရေးအခြေအနေအနေငယ်အပြောင်းအလဲရှိပြီးတဲ့နောက်အဲဒါနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကပထမဆုံးထည့်သွင်းပြောဆိုတဲ့ဆောင်းပါးဖြစ်ပါတယ်။တောင်ကိုရီးယားနဲ့ပြန်လည်တင်းပြရေးအတွက်အခြေအနေအပြောင်းအလဲကြီးတစ်ခုရှိထားပြီးအမေရိကန်ပြည်တော်စုနဲ့အပြောင်းအလဲအရေးလက္ခဏာတစ်ခုရှိထားပြီးလို့ဆောင်းပါးကိုဖတ်ကြားအသံလွှင့်တဲ့အမျိုးသမီးကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကိုမြောက်ကိုရီးယားဘက်ကကမ်းလှမ်းတာဟာအင်အားချိနဲ့လို့မဟုတ်ပဲအင်အားကောင်းတဲ့အနေအထားကြောင့်ဖြစ်တယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားအစိုးရရဲ့ဆွေးနွေးပြောဆိုမှုငြိမ်းချမ်းရေးထိုးစစ်ဟာလူကျင်နာမှန်သမျှအလုံးရထားပြီးတာနဲ့အမျှမိမိကိုယ်ကိုယုံကြည်မှုကိုထုတ်ဖော်ပြသမှုတစ်ခုဖြစ်တယ်လို့စောင်းမဖတ်ကြားသူကပြောသွားပါတယ်။